Mexico nenge Mexico City မြို့နယ်အနီးတစ်ဝိုက်ပြည်နယ်တွေမှာအင်္ဂါနေ့နေ့လယ်ပိုင်းတော့ကလှုပ်ခဲ့တဲ့ပြင်းအား 9.1 ရှိတဲ့ငလျင်အပြီးမှာတော့အသက်ရှင်လျက်ရှိနေနိုင်တဲ့ပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးအဖွဲ့တွေကဒီနေ့ဆက်လက်ရှာဖွေနေကြပါတယ်ငလင်ကျောက်အဆောက်အဦအများပြားပြိုကျပျက်စီးခဲ့ရပြီးတော့တိတ်ဆုံးသူ218ယောက်ထက်မနည်းရှိနေပါတယ်။အသက်ရှင်နေတဲ့ကျန်ရင်းတွေကိုရှာဖွေခဲ့တယ်လို့မက္ကဆီကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေကနီလန်းပေါင်းစုံတုံးပြီးတော့ရှာဖွေမှုတွေဆက်လုပ်သွားမယ်လို့ပြည်ထောင်စုဝန်ကြီးမင်ဂူဝဲအော်ဆိုရီယိုချုံးကပြောပါတယ်။အင်္ဂါနေ့နေ့လယ်ပိုင်းငလင်လှုပ်အပြီးမကြခင်ပါပဲဒီရှာဖွေကယ်ဆယ်ရေးလုပ်သားတွေကစက်ရန်နေရာကြီးတွေနဲ့ရောလက်တွေနဲ့ပါရက်ပြီးတော့ရှာဖွေခဲ့ကြတယ်လို့လူတွေကလည်းပါဝင်ကူညီခဲ့ကြပါတယ်။မက္ကဆီကိုစီးတီးမှာတင်ဆုံးသူ86ယောက်နောက်မိုရာလက်စ်ပြည်နယ်မှာ81ယောက်ပွဲဗလာပြည်နယ်မှာ43ယောက်မက္ကဆီကိုပြည်နယ်မှာ12ယောက်ဂွာရဲရိုပြည်နယ်မှာ4ယောက်နဲ့အိုဆာကာမှာ1ယောက်ရှိတယ်လို့ဒီမက္ကဆီကိုအရက်ဖက်ကာကွယ်ရေးအေဂျင်စီအကြီးအကဲလူးဝစ်ဆီလစ်ပွန်တဲကတွစ်တာစာမျက်နှာမှာဖော်ပြထားပါတယ်။အစောပိုင်းမှာတင်ဆုံးသူ148ယောက်ရှိတယ်လို့သူကဖော်ပြခဲ့ပြီးတော့နောက်ပိုင်းမှာတော့အဲ့ဒီရေကြောကိုရှော့ပြီးတော့ပြင်ဆင်ဖော်ပြခဲ့ပါတယ်။မင်းလေးဟာမက္ကဆီကိုစီးရီးယားနေအရှိတောင်ဘက်86မိုင်အကွာပွာဗလယ်မြို့မှာဗဟိုပြူပြီးတော့လွတ်ခဲ့တာဖြစ်ပါရဲ့ရှင်။